ဗြိတိရှ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာအိန္ဒိယနိုင်ငံကို၃ရက်ကြာခီးစဉ်ရောက်ရှိနေပါတယ်။ဤရက်ခီးစဉ်အတွင်းအိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းနဲ့တွေ့တဲ့အခါမှာလည်းကုန်သွယ်ရေးကိစ္စအပြင်တခြားလုံခြုံရေးအကြောင်းရပ်တွေဆွေးနွေးကြတဲ့အခါမှာအိန္ဒိယနိုင်ငံရဲ့အိန္ဒိချင်းမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။ကိုသားညွန်ကကပဲစုံစမ်းထားသမျှကိုပြောပြပေးပါအောင်ဗျာ
။ဗြိတိရှ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းတို့ကြာသပတေးနေ့မှာတွေ့ကြတဲ့အခါမှာစီးပွားရေးကိစ္စအပြင်ဒေသအတွင်းအခြေအနေကိုလည်းဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။အဲ့ဒီထဲမှာတော့ဒီအာဖဂန်ပါကစ္စတန်အရေးကိစ္စနဲ့မြန်မာနိုင်ငံကိစ္စတွေဟာအဓိကဖြစ်လိမ့်မယ်လို့ဆိုပါတယ်။ဗြိတိရှ်ဝန်ကြီးချုပ်အခုအိန္ဒိယဆောက်ရောက်တဲ့အချိန်မှာပဲမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မကြီးတန်းရွှေဟာလည်းအခုအိန္ဒိယနိုင်ငံမှာရှိနေတော့မှမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအတွက်အိန္ဒိယရဲ့အခမ်းအနားဘလောက်ရေးပါလဲဆိုတာအိန္ဒိယခေါင်းဆောင်တွေကိုဗြိတိရှ်အစိုးရကသတိပေးပြောဖို့ရှိတယ်လို့လန်ဒန်ချေဆိုင်ဘာမာကမ်ပိန်း UK ရဲ့တာဝန်ခံမတ်ဖာမနာကပြောပါတယ်
The information that we have at Burma Campaign UK is that the new British Prime Minister David Cameron is going to raise Burma
ဘာမာကမ်ပိန်း UK ကရတဲ့သတင်းအရဆိုရင်ဗြိတိန်ဝန်ကြီးချုပ်အနေနဲ့အိန္ဒိယဝန်ကြီးချုပ်နဲ့တွေ့တဲ့အခါမှာမြမအရေးကိုဆွေးနွေးပါလိမ့်မယ်။အခုဒီကနေ့မှာအိန္ဒိယနိုင်ငံသားရေးဝန်ကြီးနဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဝီလျံဟေဂန်တို့တွေ့ဆုံတော့မြမအရေးကိုဆွေးနွေးခဲ့ကြပါတယ်။ဗြိတိန်ရဲ့နိုင်ငံသားရေးမူဝါဒမှာမြမအရေးဟာထိပ်တန်းမှာရှိနေသေးတယ်ဆိုတော့ဒါသတင်းကောင်းပါပဲ
။ဗြိတိရှ်ဆူရဟာလက်ရှိအဖြစ်တော့မြမနိုင်ငံနဲ့ပတ်သက်ပြီးတော့အတော်လေးသဘောထားတင်မာမှုရှိပေမဲ့အိန္ဒိယဆူရကတော့နောက်ပိုင်းမှာမြမဆူရနဲ့အတော်လေးနီးနီးကပ်ကပ်ဆက်ဆံလာပါတယ်။အိန္ဒိယဆူရရဲ့လက်ရှိမြမအရေးချိကမှုဟာမြမနိုင်ငံအပြောင်းလဲအတွက်အလုံးမဖြစ်ဘူးဆိုတာကိုဗြိတိရှ်အဝန်ကြီးချုပ်ကပြောနိုင်တယ်လို့မတ်ကယူဆပါတယ
် The message that they will be giving to India is that they do not agree with India's approach
အင်ဒရိုအနေနဲ့အိန္ဒိယကမြမအရေးလက်ရှိချိကမှုပုံစံကိုလည်းသဘောမတူဘူးဆိုတာကိုပြောပွဲရှိပါတယ်အိန္ဒိယနိုင်ငံရဲ့ချိကမှုဟာအပြူသဘောအဖြေမထွက်သလိုအပြောင်းလဲတွေလည်းဖြစ်လာမယ်လို့မျိုးစားတဲ့အကြောင်းတွေကိုပြောဆိုပွဲရှိပါတယ်
ဗြိတိန်ဝန်ကြီးချုပ်အိန္ဒိယကိုရောက်နေတဲ့အချိန်မြန်မာစစ်ကောင်းဆောင်ကလည်းအိန္ဒိယကိုရောက်နေတဲ့အချိန်မှာပဲဒီအိန္ဒိယနိုင်ငံအနေနဲ့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်မြန်မာစစ်ကောင်းဆောင်တွေကိုဖြောင်းဖျက်ပြောတင်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူ PJ Crowley ကလည်းမနေ့ကဒီနိုင်ငံရေးဌာနသတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုသွားပါတယ
် Well we recognize that India and Burma as neighbors they have a relationship we have spoken to India about the nature of this
relationship အိန္ဒိယမြန်မာအိန္ဒိယချင်းဆက်ဆံရေးရှိတယ်ဆိုတာကျွန်တော်သတိပြုမိပါတယ်အဲ့ဒီအိန္ဒိယဆက်ဆံရေးမျိုးနဲ့ပတ်သက်လို့အိန္ဒိယကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းပြောခဲ့ဘူးပါတယ်အိန္ဒိယရဲ့သူ့ရဲ့အချိန်အဝါသူ့ရဲ့ယင်းနီးမျိုးနံဩဇာတွေကိုအသုံးပြုပြီးမြန်မာနိုင်ငံအတွင်းလူ့အခွင့်အရေးနဲ့ဒီမိုကရေစီတိုးတက်လာရေးမြန်မာခေါင်းဆောင်တွေကိုနားချပြောဆိုသင့်ပါတယ်မြန်မာနိုင်ငံအနေနဲ့လည်းအမေရိကန်ပြည်ထောင်စုတွေမဟုတ်ပါဘူးတခြားဒေသတွင်းခေါင်းဆောင်တွေပြောဆိုတိုက်တွန်းချက်တွေကိုလည်းနားထောင်ဖို့အရေးကြီးပါတယ်အထူးသဖြင့်အိန္ဒိယနိုင်ငံရဲ့ပြောဆိုတိုက်တွန်းမှုတွေပါ
မြန်မာအိန္ဒိယလည်းဖြစ်ဒီမိုကရေစီနိုင်ငံလည်းဖြစ်တဲ့အိန္ဒိယနိုင်ငံအနေနဲ့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်ပို့ပြီးတော့တာဝန်ယူသင့်တယ်လို့အနောက်နိုင်ငံအများစုကနောက်ပိုင်းမှာပြောဆိုလာကြပါတယ်။ဒါ့အပြင် G20 ဒီစီးပွားထွန်းကားနိုင်ငံများအဆင့်မှာအိန္ဒိယနိုင်ငံအနေနဲ့ကမ္ဘာမှာပို့ပြီးတော့တာဝန်ယူမှုရှိတဲ့နိုင်ငံဩဇာသုံးနိုင်တဲ့နိုင်ငံဖြစ်ဖို့အတွက်အနောက်နိုင်ငံတွေကလည်းလှူလာနေကြပါတယ်ခင်ဗျာ။